ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံပေါင်း20 G20 ထိပ်သီးအစည်းအဝေးကိုအီတလီနိုင်ငံရောမမြို့မှာစနေနေ့ကစတင်ခဲ့ပြီးကိုဗစ်ကာယောဂါကလည်းပြန်လည်နလန်းထူစေဖို့နဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာအပါအဝင်နိုင်ငံတကာကြီးရဲ့ကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပါတယ်။နိုင်ငံတကာကော်ပိုရေးရှင်းကြီးတွေပေါ်မှာအခွန်စည်းကြရေးအစီအစဉ်ကိုလည်းသဘောတူခဲ့ကြတာပါ။ကိုဗစ်ကာယောဂါကြောင့်တင်းကျပ်တဲ့စည်းကမ်းတွေချမှတ်ထားချိန်မှာပဲအစည်းအဝေးကိုတက်ရောက်လာတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တခြားခေါင်းဆောင်တွေကိုအီတလီဝန်ကြီးချုပ်မာရီယိုဒါစီကရောမမြို့လာနွေဗယ်ကွန်ဗင်းရှင်းစင်တာမှာကော်ဇွန်နေခင်းပြီးကြိုဆိုခဲ့ပါတယ်။အခုထိပ်သီးအစည်းအဝေးဟာနှစ်နှစ်အတွင်းပထမဆုံးလူကိုယ်တိုင်တက်ရောက်တဲ့အစည်းအဝေးဖြစ်ပြီးမနေ့တုန်းက Saudi Arabia Ancient ဖြစ်လက်ခံကျင်းပတဲ့ G20 အစည်းအဝေးကိုလည်း online ကနေပဲကျင်းပခဲ့တာပါ။ဒီစီဝေးကိုရုရှားသမ္မတဗလာဒီမီယာပူတင်၊တရုတ်သမ္မတရှီကျင်ပင်နဲ့မက္ကဆီကိုသမ္မတအန်ဒရီမန်နူရယ်လိုပက်စ်အိုဗရီဒိုတို့လူကိုယ်တိုင်မလာဘဲအွန်လိုင်းကနေပဲတက်ရောက်ခဲ့ပါတယ်။ထိပ်သီးအစည်းအဝေးပထမနေ့မှာ G20 ခေါင်းဆောင်တွေကနိုင်ငံတကာကော်ပိုရေးရှင်းကြီးတွေအတွက်အနည်းဆုံးအခွန်15ရာခိုင်နှုန်းသတ်မှတ်ဖို့ OECD စီဝေးပူးပေါင်းဆောင်ရွက်မှုနဲ့ဖွံ့ဖြိုးမှုဆိုင်ရာအဖွဲ့ဦးဆောင်ပြီးနိုင်ငံပေါင်း136နိုင်ငံဗန္ဒာရေးဝန်ကြီးတွေရဲ့ဒီလာဇန်ပန်ညှိနှိုင်းထားချက်ကိုသဘောတူခဲ့ကြပါတယ်။ဒီသဘောတူညီချက်အရကမ္ဘာတစ်လွှာစီးပွားလုပ်ငန်းရယ်ကုမ္ပဏီကြီးတွေနဲ့သူတို့ဌာနချုပ်တရားမှသာမကလုပ်ငန်းလည်ပတ်ရနိုင်ငံတွေမှာပါအခွန်ဆောင်ရမှာပါ။တနည်းငယ်နည်းမှာတော့ G20 ခေါင်းဆောင်တွေဟာဥရုယာတီပြောင်းလဲမှုဆိုင်ရာကိစ္စရပ်တွေကိုဦးစားပေးပြီးဆွေးနွေးဖို့ရှိပါတယ်။